Just like backyard barbecues or a day at the pool, the Three Rivers Festival has always been a part of our summer fun. And the festival returns July 12th to the 20th. It kicks off with the annual Three Rivers Festival Parade. Browse art in the park with local artisans. Bring the family to Children's Fest. Stroll through Junk Food Alley. And don't forget about the festival concerts at the Hoosier Lottery stage with live music from nationally renowned acts. You can buy your concert tickets or check out a schedule of events at threeriversfestival.org. Don't miss the best summer experience in Fort Wayne, the Three Rivers Festival.
SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
။ဒေါ်ရရှင်များကိုယခုမြေကြီးနဲ့ First Nation တို့ရှိလင်းနဲ့သောဆက်သွယ်မှုများကိုနားလေခြင်းဆိုတဲ့ဆောင်းပါးကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီမြေကြီးသည် Aboriginal နဲ့ Torres Strait ရေလက်ကြားရှိကျွန်းသားလူမျိုးများအတွက်လေးနက်သောဝိညာဉ်ရေးဆိုင်ရာရေးပါမှုတစ်ခုဖြစ်ပြီး၎င်းတို့ရဲ့ကိုယ်ပိုင်လက္ခဏာပိုင်ဆိုင်မှုနဲ့လူနေမှုပုံစံတို့နဲ့ရှုပ်ထွေးစွာရောနေနေပါတယ်။ Aboriginal နဲ့ Torres Strait Islander တို့သည် Australia ကိုနှစ်ပေါင်း6000ထက်မနည်းနေထိုင်ခဲ့ပြီးပြောင်းလဲလာသောအခင်းအကျင်းနဲ့လိုက်လုံညီထွေနေထိုင်ခဲ့ကြပါတယ်။ Aunty Deidre Martin သည် New South Wales တဟရဝါ Country ရှိ National Park နဲ့ Wildlife Service တွင်လေးစားထိုက်သောအသက်ကြီးသူနဲ့ Aboriginal ရှာဖွေတွေ့ရှိမှု Ranger ဖြစ်ပြီး UN Nation မှ Wild Bunga အမျိုးသမီးဖြစ်ပါတယ်။ Aunty Deidre အတွက်မြေသည်ပိုင်ဆိုင်ရာအဖွဲ့အစည်းမဟုတ်တော့လေလေးစားဂရုစိုက်ရလိုအပ်သောသူမရဲ့ခွဲထွက်မရသောအစိတ်ပိုင်းတစ်ခုဖြစ်တယ်လို့ပြောဆိုပါတယ်
။ I can't speak for all people, but for me, with the land we don't and never will own the land, we have a role to protect the land, our country. The land is what provides us with food, water, shelter, only to name a few. Land is a terminology, but it runs through our veins.
ဝါရအသုံးတစ်ခုဖြစ်တော်လေကျွန်တို့ရဲ့သွေးပြကြောတလျှောက်လို့လဲပတ်နေပါလေဒါဟာကျမတို့ရဲ့ပထမဆုံးထွက်သက်ဖြစ်ပြီးကျမတို့ရဲ့နောက်ဆုံးထွက်သက်ပဲလို့ပြောဆိုပါတယ်အန်တီဒေးဒရီမာတင်သည်ဆက်ဆက်မှုသည်အလုံးနဲ့နေသောကြောင့်သူမရဲ့မြေနဲ့နင်းနီနာနာရှိခြင်းသည်ပိုင်ဆိုင်ခြင်းသဘောကိုသတိရစေရန်လုံလောက်တယ်လို့ပြောဆိုပါတယ
် Spirituality is my strength, a sense of belonging, a connection and a sense of knowing your country. For instance, when I'm traveling home from Sydney, as soon as I come around the Kaiama Bend, I look down the coast.
Chama Sydney ga ni ein pya ne ka Kaiama akwe ne patte pi kanji ko ngong chi lai ta ne pai sai mu khan sa che ka chama ko jaw lwa pi ein pya yauk pi tin ne hu tuma ga that long pyo su ba de မြောက်ပိုင်းနေမြေမှာဂုံယူစရာကောင်းသောဂရင်ဂျီနဲ့အာဝါနဂါလကန်မဒက်စမန်ကမ်ဘယ်တို့သူပြည်သို့ပြန်ရောက်သောအခါအလားတူခံစားချက်များကိုဖော်ပြပါသည်။ယခုဆင်နီတွင်အခြေစိုက်သော Welcome to the Country ရဲ့ CEO ကသူ့နိုင်ငံ၌ရှိနေရန်တွေးတောရင်းရေဖိုစရာများကြုံတွေ့ရတယ်လို့ဆိုပါသည်။
When you're on that dirt track, there's this anticipation as you're seeing key sort of hills and trees that's telling you that you're getting closer and closer and closer. And so there's this build, and I'm getting goosebumps actually thinking about it now that I'm in Sydney and thinking about being home, being on country. There's this anticipation that you know what you're going to smell, you know what you're
going to
taste,
you know what you're going to see. It's just this familiarity. အဲ့ဒါကကျွန်တော်တို့အတွက်အရင်ရင်းနှီးပါတယ်ပြီးတော့သင်ဟာလုံခြုံတယ်လို့ခံစားရပါတယ်သင်ဟာ Aboriginal တယောက်အနေနဲ့သင်ဖြစ်နိုင်တဲ့အရက်မှာသင်ရောက်နေတယ်လို့ခံစားရတယ်လို့ Mr. Campbell ကရှင်းပြပါတယ်အကွာဝေးခွဲကြပဲမိမိနိုင်ငံနဲ့ချိတ်ဆက်မှုခိုင်မြဲတော်လဲ Mr. Campbell သည်၎င်းရဲ့ယဉ်ကျေးမှုနဲ့ဘာသာစကားဓလိထုံတန်းအတွက်သာမက၎င်းရဲ့လေးနဲ့သောဝိညာဉ်ရေးဆက်နွယ်မှုအတွက်လဲ၎င်းရဲ့ဘိုးဘွားပိုင်းမြေတို့ပုံမှန်ပြန်သွားရန်အရေးကြီးကြောင်းအလေးပေးပြောဆိုပါတယ
် Very joyful happiness feelings that really rises all the senses in your body. But although we didn't grow up there permanently, it's as if we were there just yesterday. Every time we go there, it's just so familiar to us. And you just feel safe. You feel like you're in a place that you can be who you are as an Aboriginal person.
ကျွန်တော်ရဲ့စိတ်ဓာတ်ကိုဖြည့်ပေးတယ်။စင်နီလိုနေရာမျိုးမှာနေထိုင်ပြီး Welcome to Country လို့မျိုးအဖွဲ့အစည်းအတွက်အလုံးလုံးစေနိုင်တယ်။ကိုယင်ချေမှုနဲ့ကိုဘာသာစကားကိုထိမ့်သိမ့်ပြီးတမာတိရှိဖို့လိုတယ်။တခါတရံအိမ်ပြန်မှပဲလုံနိုင်ပါတယ်လို့ပြောဆိုပါတယ်။ကိုမြေအကြောင်းပုံပြများဆက်နွယ်မှုသည်မျိုးဆက်များဖြတ်သန်းလာခဲ့သည့်ဇာတ်လမ်းများကိုအရင်ခံကြောင်းMr. Campbell ကရှင်းပြပါတယ်။သင်ဘယ်ပြည်ကလာတယ်၊ဇာလန်းတွေ၊ဝိညာဉ်တွေနဲ့ဆက်သွယ်မှုတွေကကွဲပြားတယ်လို့သူကထပ်လောင်းပြောဆိုပါတယ်
။ Fills me up, fills my spirit up. It allows me to be able to be living in a place like Sydney and work for an organization like Welcome to Country. Through this platform at Welcome to Country, we're sharing culture and language from all these different countries all around Australia.So for me to be able to be leading that, I need to be maintaining my culture and my language.
ကျွန်တော်ပြည်ပမှာရှိတဲ့ကိုရင်ဂျီဘက်မှာ
ခေတ္တက
ဒေဂန္ဒာရနိုင်ငံတရိတ်ဆန်တွေကမတူဘူး။ယာသီကလည်းမတူတဲ့အတွက်အမေးဘက်ဇာလန်တွေလည်းမတူပါဘူး။ဒီဇာလန်တွေဟာဘယ်အချိန်မှဘယ်အမဲကိုလိုက်ရမလဲ။မြေနဲ့ကစားခြင်းရဲ့အကျိုးဆက်တွေဖြစ်တဲ့မြေနဲ့ပတ်သက်တဲ့အသိပညာနဲ့သင်္ကန်းစားတွေနဲ့ရောရှက်ထားတယ်လို့မစ္စတာကမ်ဘယ်ကပြောဆိုပါတယ်။ဘရီလီဟာရီသည်ဂုံစရာကောင်းသောနကမ်ဘာ၊ယူလာရေ၊ကူမာနဲ့ကမီလာရူအမျိုးသားဖြစ်ပြီးဘာဝင်မြစ်ဘေးတွင်ရှိသောဘယ်ရီဝါနာ Aboriginal Fish Trap လို့ခေါ်တဲ့ဘာမီနာဂွန်ဟူရဲ့မျက်မှောက်ခေထိမ့်သိမ့်စောက်ချောက်သူတူဖြစ်ပါတယ်။မြစ်ကိုသူ့ရဲ့သွေးနဲ့ကိုစားပြုခြင်းအဖြစ်ဖော်ပြပါတယ်။မစ္စတာဟာရီသည်Biwarina Aboriginal Cultural Museum အတွက်ဒေသဆိုင်ရာလမ်းညွှန်ဖြစ်လှုပ်ဆောင်နေသူဖြစ်ပြီး၎င်းရဲ့မြေရဲ့သမိုင်းကြောင်းများကိုဆက်လက်ပြောဆိုပါတယ်။ဆလန်တွေကနောင်လာနောက်သားတွေကိုလက်ဆင့်ကမ်းပြီးရှင်သန်နေရမယ်လို့သူကပြောဆိုပါတယ်။
Gurindji side, which is on my father's side, that's desert country. The animals are different. The seasons are different. So the stories were different as well, because entwined with those stories were lessons about when you can go hunting during different seasons and what you can hunt. Entwined with those stories were lessons about if you do the wrong, for instance, if you play with fire during the wrong season, the consequences of a big bushfire happening and the consequences of destroying flora and fauna habitats that might be important for cultural harvesting.
ဒါပေမဲ့ကျွန်တော်တို့ရဲ့သက်ကြီးရွယ်အိုးကိုဂုံပြူတာလူငယ်တွေကိုမျှဝေတာငငယ်ရွယ်ရွယ်နဲ့ကျွန်တော်တို့ရဲ့သမိုင်းကြောင်းကိုကဘာကိုဆက်လက်ဝေမျှဖို့ platform တစ်ခုချထားတာပါအဲဒါကိုလှုပ်ဖို့ကကျွန်တော်တို့တာဝန်ပါလို့ Mr. Hari ကရှင်းပြပါတယ်မြင့်မြတ်သောဒီနေရာကိုနားလည်ခြင်းဘရီဝါရီနာရှိ Aboriginal 5006များသည်ကဘာပေါ်တွင်ရှေ့အခြားဆုံးလူသားတိစောက်မှုများထဲမှတစ်ခုဖြစ်ပါသည်၎င်းတို့ကိုယူနဲ့စီပုံတံဖြင့်ဖြူဟာမြောက်ကြောက်များဖြင့်ပြုလုပ်ထားပြီးငါးများကိုဖမ်းယုံသာမကတချို့သောငါးများကိုရှောင်ခွင်းပြီး၎င်းတို့ရဲ့ဘဝဆက်ဝိုင်းကိုဆက်လက်လှုပ်ဆောင်နိုင်ရန်လဲခွင့်ပြုပေးထားကြောင်းမစ္စတာဟာရီကရှင်းပြပါတယ်။ဒါကမျိုးနွယ်စုများစွာစုဝေးရနေရာလည်းဖြစ်ပါတယ်။ Anti Deedree သည်၎င်းတို့ကိုမလဲပတ်မီမြင့်မြတ်သောနေရာများနှင့်၎င်းတို့ရဲ့အရေးပါပုံကိုသိရှိရအရေးကြီးကြောင်းလည်းထောက်ပြပါတယ်။ဥပမာယောက်ျားနဲ့အမျိုးသမီး site တွေလို့ဘ ഹു သုတမရသရွေ့သင်မလဲပတ်နိုင်တဲ့နေရာတွေပါပဲလို့သူမကရှင်းပြပါတယ်။First Nation လူမျိုးများအတွက်မြင့်မြတ်သောနေရာသည်ကွဲပြားပြီးလူမျိုးပေါ်မူတည်၍တိတိသာသာကွဲပြားပါသည်။တချို့နေရာများသည်အမျိုးသားနှင့်တချို့နေရာများသည်အမျိုးသားနှင့်အမျိုးသမီးနှစ်ဦးစလုံးအတွက်အထူးအမြတ်ဖြစ်နိုင်သောလည်းတချို့နေရာများသည်၎င်းတို့နှင့်ဆက်ဆက်နေသောထုံတန်းဓလေ့များသို့မဟုတ်အရေးပါမှုများဖြင့်ကြားမှခွဲခြားမှုပုံမရှိနိုင်တယ်လို့သူမကဆိုပါသည်။အဒီဒီတွေကမြင့်မြတ်သောနေရာများအကြောင်းအသိုက်အဝန်းများအားပညာပေးရမှာသူမရဲ့တာဝန်ဖြစ်ပြီးသူမသည်သူမရဲ့ဘဝသုတများကိုဧည့်သည်များနဲ့အ မှန်တကယ်မျှဝေခြင်းကိုနှစ်သက်ကြောင်းပြောဆိုပါတယ် First Nation လူမျိုးများရဲ့ပြည်တွင်းသို့ပုံမနှဆိုင်စွာမြုပ်နှံပြီး၎င်းရဲ့အရေးပါပုံကိုနားလည်သဘောပေါက်ခြင်းဖြင့်ဗဟုသုတများစွာကိုဖော်ထုတ်နိုင်ပါတယ်သို့တော်လဲဒေသခံဌာနတိုင်းရင်းသားအတိုင်းဝိုင်းများသို့မဟုတ်မြေယာကောင်စီများထံမှလေးစားမှုဖြင့်လမ်းညွှန်မှုရယူရန်အရေးကြီးပါတယ
် And that's why we want people to come out and learn about our stuff. Yeah, whether it be the fish traps here or whether it be a lot of our other history too or in different places we want people to come and to really get the truth of our history so they can't just read about it in different books or stuff and but come and see.You know, we want people to come out and learn about this stuff, but also be mindful and respectful of that.
The mind we wear phe-phe, Lurega Swabiro, Ngaro ye Thamai Amman Diyago, Dike Yase Jemari. Lurego, Dike Chaungyari, Twepo Labi, Lila Zeme, Chanoto ye Yarego, Thadi Thabi, Leza Mu Shize Jemari lo, Mr. Hariga, Talao Pyosu Dwabari. Thora Shimyakmya,SPS တရင်ဌာနကယူမီအိုဘာရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။မင်းမင်းစိတ်ဝင်စားစရာအကြောင်းအရာမှာဝင်ရောက်ဆွေးနွေးနိုင်ပါတယ်။3462996263ကို SMS ပို့ပြီးဆွေးနွေးနိုင်တယ်လို့ SBS Bemis Facebook ကိုတွားပြီးတော့မိမိရဲ့ထင်မြင်ယူဆချက်တွေကိုပြောပြနိုင်ပါတယ်။
Just like backyard barbecues or a day at the pool, the Three Rivers Festival has always been a part of our summer fun. And the festival returns July 12th to the 20th. It kicks off with the annual Three Rivers Festival Parade. Browse art in the park with local artisans. Bring the family to Children's Fest. Stroll through Junk Food Alley. And don't forget about the festival concerts at the Hoosier Lottery stage with live music from nationally renowned acts. You can buy your concert tickets or check out a schedule of events at threeriversfestival.org. Don't miss the best summer experience in Fort Wayne, the Three Rivers Festival.